မြန်မာနိုင်ငံမှာစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုတွေလုပ်တဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့အထူးသတိထားပြီးလှုပ်ဆောင်သင့်တယ်လို့လူအခွင့်ရေးနဲ့တဘာဝပတ်ဝန်းကျင်ရေးရာထိပ်တန်းအဖွဲ့တစ်ဖွဲ့ကသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုတွေလုပ်နေတဲ့အမေရိကန်ကုမ္ပဏီတွေကပထမဆုံးအကြိမ်အဖြစ်သူတို့လုပ်နေတာကိုအများသိအောင်အစီရင်ခံစာထုတ်ပြန်ခဲ့ပြီးတဲ့နောက်အဲ့လိုသတိပေးခဲ့တာပါအမေရိကန်ကုမ္ပဏီတွေအနေနဲ့သူတို့နဲ့လုပ်ငန်းတွဲဖက်လုပ်တဲ့ပြည်တွင်းကုမ္ပဏီတွေလူပုဂ္ဂိုလ်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာကိုပိုပြီးဂယူဆိုင်လုပ်ဖို့လဲအဲ့ဒီအဖွဲ့ကတိုက်တွန်းလိုက်ပါတယ်အပြည့်အစုံကိုတော့ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့ရေးယူမှုတွေကိုရုတ်သိမ်းတာရှော့ပေါ့ပေးတာတွေလုပ်ခဲ့ပြီးတဲ့နောက်အမေရိကန်စီးပွားရေးကုမ္ပဏီကြီးတွေယင်းနှိမ့်မြုံနှံဖို့လမ်းပွင့်သွားခဲ့တာပါဒါပေမဲ့လည်းအဲ့ဒီကုမ္ပဏီတွေအနေနဲ့တော်ဝင်သည့်ယင်းနှိမ့်မြုံနှံမှုလုပ်ပါတယ်ဆိုတာကိုတေချာစေဖို့မြန်မာနိုင်ငံမှာသူတို့ရဲ့ယင်းနှိမ့်မြုံနှံမှုတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုအမေရိကန်အစိုးရစီအစီရင်ခံစာတင်ပြီးတော့အများပြည်သူသိအောင်ထုတ်ပြန်ပေးရမယ်လို့သတ်မှတ်ထားပါတယ်အဲ့ဒီသတ်မှတ်ချက်နဲ့ညီပထမဆုံးအကြိမ်အဖြစ်ဇူလိုင်လဆန်းမှာအမေရိကန်ကုမ္ပဏီ၅ခုကအစီရင်ခံစာတွေထုတ်ပြန်ခဲ့ကြတာဖြစ်ပြီးတော့အဲ့ဒီအစီရင်ခံစာတွေကို Arthritis International ERI အဖွဲ့ကလေ့လာပြီးသတိပေးတိုက်တွန်းလိုက်တာဖြစ်ပါတယ်
Companies that are going into business in specific sectors involving plantation agriculture, resource extraction, land acquisition,
တရားစာတထုတ်ယူရင်းနဲ့နေရာရယူလုပ်ကန်တာတွေပါဝင်တဲ့စီးပွားရေးလုပ်ငန်းတွေကိုလုပ်မဲ့ကုမ္ပဏီတွေအနေနဲ့ထူးသဖြင့်သတိထားသင့်ပြီးတော့ပုံပြီးမြင့်မားတဲ့စုံစမ်းစစ်ဆေးမှုမျိုးကိုပြုလုပ်ရပါမယ်။ဒါကိုကျွန်တော်တို့ပြောနေတာပါ။ကုမ္ပဏီတွေမြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံမှုမလုပ်သင့်ဘူးလို့ကျွန်တော်တို့မပြောပါဘူး။ကျွန်တော်တို့ပြောနေတာကကုမ္ပဏီတွေမြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံမယ်ဆိုရင်အထူးသတိထားလှုပ်ဆောင်ရမယ်ဆိုတာပါပဲ
ERI အဖွဲ့ကလှုပ်ရှားမှုဆိုင်ရာညွှန်ကြားရေးမှူး Mr. Paul Donowitz က VOA ကိုပြောခဲ့တာပါစုံစမ်းစစ်ဆေးမှုလို့ Mr. Donowitz ညွှန်သွားတာကတော့အမေရိကန်ကုမ္ပဏီတွေအနေနဲ့ကိုယ်နဲ့တွဲဖက်လုပ်ကိုင်မဲ့ပြည်တွင်းလုပ်ငန်းတွေလူပုဂ္ဂိုလ်တွေဟာအမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုစီးရင်ထဲမှာပါနေသူတွေဟုတ်မဟုတ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ဆက်ဆံမှုရှိမရှိလာပေးလိုက်ယူကိစ္စတွေနဲ့ကင်းမကင်းစတာတွေကိုစစ်ဆက်သေးကြစွာစုံစမ်းစစ်ဆေးတာကိုဆိုလိုတာပါကုမ္ပဏီ၅ခုရဲ့အစီရင်ခံစာတွေအရထိုင်းအခြေစိုက် PTTEPI စွမ်းအင်ကုမ္ပဏီနဲ့တွဲဖက်လုပ်ကိုင်နေတဲ့အမေရိကန်ပြည်ထောင်စု Texas ပြည်နယ် Houston မြို့အခြေစိုက် Hercules Offshore ကုမ္ပဏီကသူတို့နဲ့တွဲဖက်လုပ်ဆောင်သူတွေသူတို့စီပစ္စည်းပေးသွင်းသူတွေဟာလာပေးလိုက်ယူမှုတွေနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးမှုအများပြားလုပ်ခဲ့ဖို့ရတာကြောင့်ဒါဟာအင်မတန်ကိုအပြုသဘောဆောင်ပါတယ်လို့ဆိုပြီး ERI အဖွဲ့ကကြိုးဆိုပါတယ်။ဒါပေမဲ့အစီရင်ခံစာတွေမှာအားနည်းချက်တွေရှိနေတာကိုလည်းထောက်ပြခဲ့ပါတယ်။အဲ့ဒီကုမ္ပဏီတွေကတော့ Capital Group ယင်းနှိမ့်မြုပ်နှံမှုကုမ္ပဏီကြီးရဲ့လက်ခွဲကုမ္ပဏီတွေပါ။ဒီကုမ္ပဏီတွေကသူတို့ဟာတိုက်ရိုက်ယင်းနှိမ့်မြုပ်နှံတာမဟုတ်ဘဲပြည်တွင်းကုမ္ပဏီတစ်ခုမှတဆင့်ခံယင်းနှိမ့်မြုပ်နှံတာသာဖြစ်တဲ့အတွက်လူအခွင့်အရေးနဲ့တဘာဝပတ်ဝန်းကျင်ရေးရာကိစ္စတွေနဲ့ပတ်သက်လို့အစီရင်ခံဖို့တာဝန်မရှိဘူးဆိုပြီးပြောထားပါတယ်။ဒီအချက်ကို ERI ကသဘောမတူပါဘူ
း We think that that is against the spirit of the US reporting rules and also against the trend right now in international law
ဒါဟာအမေရိကန်ပြည်ထောင်စုရဲ့အစီရင်ခံခြင်းဆိုင်ရာစီကံသတ်မှတ်ချက်တွေနဲ့ဆန့်ကျင်နေတယ်လို့ကျွန်တော်တို့ထင်ပါတယ်ဒါပြင်လက်ရှိနိုင်ငံတကာဥပဒေတွေကတွားနေတဲ့လမ်းကြောင်းတွေနဲ့လည်းဆန့်ကျင်နေပါတယ
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာရုံးချုပ်ရှိတဲ့ Capital Group Company ဟာရရက်ပိုင်ဆိုင်မှုAmerican dollar 1 trillion နီးပါးရှိပြီးကမ္ဘာတဝန်းမှာယင်းနှိမ့်မြုပ်နှံမှုမျိုးစုံလုပ်နေတဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီးတစ်ခုဖြစ်ပါတယ်။ဒီ Capital Group ကကုမ္ပဏီခွဲတွေဟာ Search Brand and Associates ကုမ္ပဏီနဲ့ချိတ်ဆက်ထားတဲ့ Singapore အစုရှယ်ယာဈေးကွက်ဝင် Yoma Strategic Holdings ကုမ္ပဏီမှာယင်းနှိမ့်မြုပ်နှံမှုတွေလုပ်ထားတာပါ။ Yoma Strategic Holdings ကုမ္ပဏီဟာအင်ချမ်းမြေဈေးကွက်၊စိုက်ပျိုးရေး၊လက်လီဈေးကွက်၊မော်တော်ယာဉ်နဲ့ဇင်ခံပန်းပြေခီးသွားစီးပွားရေးလုပ်ငန်းတွေမှာအဓိကလုပ်နေတယ်လို့SPA ကုမ္ပဏီရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်မြန်မာနိုင်ငံကပန်းလိုင်အင်ယာစခန်း FMI CD ပန်းလိုင်ကောက်ကွင်းနဲ့ Star City တို့မှာ SPA FMI အုပ်စုနဲ့အတူယင်းနှိမ့်မြုပ်နှံထားတယ်လို့လည်းပြောထားပါတယ်စစ်ဆေးမှုကိုအထူးကူဆိုင်လုပ်ခဲ့တဲ့ဆိုပြီး ERI ကကြိုးဆိုထားတဲ့ Hercules Offshore ကုမ္ပဏီတောင်မှသူတို့နဲ့တွဲဖက်လှုပ်ဆောင်နေသူတွေပစ္စည်းပေးသွင်းနေသူတွေဟာဘယ်သူတွေဆိုတာကိုမဖော်ပြခဲ့တာကြောင့်ဒါဟာအတော်လေးစိတ်သက်စရာပါလို့ Mr. Donowitz ကပြောပါတယ်
There are a number of companies in Myanmar who are have a history of association or complicity in different human rights or environmental or corruption.
ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာလူခွင့်ရေးဘာဝပတ်ဝန်းကျင်ရေးရာလက်ပေးလက်ယူကိစ္စတွေနဲ့ဆက်ဆက်ပတ်သက်နေတဲ့ကုမ္ပဏီတွေအများကြီးရှိပါတယ်။ တကယ်လို့အမေရိကန်ကုမ္ပဏီတွေကသူတို့နဲ့တွဲဖက်လုပ်ကင်နေတဲ့ကုမ္ပဏီတွေကိုမဖော်ပြဘူးဆိုရင်သူတို့ဘာလုပ်နေတယ်ဆိုတာကိုအရက်ဖက်လူမှုအဖွဲ့အစည်းတွေတကယ်တမ်းသိဖို့အတော်လေးခက်ပါလိမ့်မယ
်။အမေရိကန်ကုမ္ပဏီတွေအခုလိုအစင်းကစားတင်သွင်းရတာဟာမြန်မာတိုင်းနိုင်ငံတည်းနဲ့ပတ်သက်တာမှပဲလုပ်ရတာဖြစ်ပြီးအမေရိကန်စိုးရကအခုလိုသတ်မှတ်တာဟာလည်းဒါပထမဆုံးအကြိမ်ဖြစ်ပါတယ်။တခြားဘယ်နိုင်ငံကမှဒီလိုသတ်မှတ်တာမျိုးမရှိသေးတာကြောင့်အလားတူသတ်မှတ်ချက်မျိုးတွေထားခြင်းအပြင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့တခြားကောင်းဆောင်တွေပြောထားတဲ့တာဝန်သည့်ရင်းနှီးမြှုပ်နှံမှုမျိုးဖြစ်စေလိမ့်မယ်လို့ ERI အဖွဲ့ကပြောပါတယ်ခင်ဗျာ။